Ukraine နိုင်ငံအရှေ့ပိုင်း Severodonetsk ဒေသကိုအပြေးအဝထိန်းချုပ်ဖို့ရုရှားတပ်ဖွဲ့တွေကြိုးစားနေတာနဲ့အမျှဒီနေ့ပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်နေခဲ့တယ်လို့ Ukraine ကပြောပါတယ်။ Severodonetsk ဒေသမှာရှိတဲ့ Ukraine တပ်စခန်းတွေရှိရာကိုရုရှားကနေကြောင်းတိုက်ခိုက်မှုတွေနဲ့ဗုံးကျဲတိုက်ခိုက်ကြတာပြင်းထန်လုပ်နေတယ်လို့ Ukraine လက်နက်ကိုင်တပ်ဖွဲ့များအကြီးအကဲရဲ့ပြောခွင့်ရကပြောပါတယ်။ Ukraine တပ်ဖွဲ့တွေနဲ့ရဲသားပြည်သူ900လောက်ခိုးလုံနေတဲ့ဒီဒေသကအဇော့ဓာတ်ုဆက်ရုပ်ပါတိုက်ခတ်မှုတွေပြင်းထန်နေတယ်လို့လွန်ဟန့်စ်ဒေတာရဲ့အုပ်ချုပ်ရေးမှူးစာဟီဟိုင်ဒီကလည်းပြောပါတယ်။ရုရှားတပ်ဖွဲ့ရဲ့တိုက်ခတ်မှုတွေကြောင့်ဆီဗီရိုဒေါနက်စ်မြစ်တစ်မြို့ရဲ့ဒီမြစ်တစ်ဖက်ခန်းမှာရှိတဲ့လီချီနက်စ်မြို့မှာလည်းအကြီးအကျယ်အပျက်စီးဆုံးရှုံးတွေရှိနေတယ်လို့မြို့တော်ဝင်ဟိုင်ဒီကပြောပါတယ်။နိုင်ငံရှိတိုင်းဒေတာကိုခုခံကာကွယ်ဖို့ကြိုးပမ်းနေတာမှာအခက်အခဲတွေရှိနေတာကိုသိပေမဲ့ယူကရိန်းခုခံကာကွယ်ရေးတပ်ဖွဲ့တွေကတော့ရုရှားတပ်တွေကိုဆက်ပြီးခုခံတိုက်ခိုက်သွားမှာဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကတင်းနေလာနေညကနိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းမှာပြောဆိုသွားပါတယ်။အခက်အခဲဆုံးတိုက်ခိုက်မှုတွေနဲ့ကြုံနေရတာဖြစ်ပေမဲ့လို့ဒီဒေသမှာခိုင်မာအားကောင်းတဲ့ယူကရိန်းအမျိုးသားအမျိုးသမီးတွေရှိနေပါတယ်လို့သမ္မတကပြောပါတယ်။တချိန်ထဲမှာပဲရုရှားဟာယူကရိန်းဒီအာဖရိကတိုက်နိုင်ငံတွေကိုတစားကန်လို့အသုံးချပြီးတော့အဲ့ဒီနိုင်ငံတွေကိုယူကရိန်းရဲ့ဂျုံတွေတင်ပို့လို့မရအောင်ပိတ်ပင်ပြီးအာဖရိကမှာစားတောက်ကုန်စည်းနှုံးတွေပို့ပြီးတက်လာအောင်လုပ်နေတယ်လို့သမ္မတဇယ်လန်စကီကတင်းနေလာနေအစောပိုင်းကဆွတ်ဆွဲပြောဆိုခဲ့ပါတယ်ရှင်။